အိန္ဒိယနိုင်ငံကိုအလဲပတ်ခီးရောက်နေတဲ့မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကရေကြောင်းလုံခြုံရေးအပါအဝင်နှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတုံ့ပြန်လိုကြောင်းပြောကြားလိုက်တယ်လို့သိရပါတယ်အကြောင်းဆောင်ကတော့ဦးဆန်မိုးဝေကတင်ပြပေးပါတယ်
ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပရီကာအိန္ဒိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အာဂျစ်ဒီဗောစသည်ဖြင့်နယူးဒေလီမြို့တော်မှာဗိုလ်ရုံးကတွေ့ဆုံခဲ့စဉ်အဲ့ဒီလိုပြောကြားခဲ့တာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အိန္ဒိယဝန်ကြီးချုပ ဆိုင်ရာစီမံခန့်ခွဲမှုတွေကိုပုံမကောင်းမောင်လှုပ်ဆောင်မှုစတာတွေကိုအဓိကဆွေးနွေးကြမယ်လို့အိန္ဒိယကာကွယ်ရေးသတင်းရခွက်ကတည်ရပါတယ်။2012ခုနှစ်နောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကြာဆင်းလာပြီးတဲ့နောက်မြန်မာတပ်မတော်အနေနဲ့အိန္ဒိယကိုပိုးပြီးတော့မှီခိုအားထားလာပုံရတယ်လို့စစ်ထောက်လိုင်းရဲ့အရာရှိဟောင်းဘုံမူဟောင်းအောင်လင်းထွတ်ကသုံးသပ်ပါတယ်
။ဒီလိုမျိုးစုံကိစ္စပြီးတဲ့နောက်ပိုင်းမှာတရုတ်နဲ့မြန်မာရဲ့ဆက်ဆံရေးကနည်းနည်းကျဲလာတဲ့သဘောမျိုးရှိပါတယ်။ဒီကိစ္စမေးအောင်လိုင်းနဲ့ဒီနောက်ပိုင်းမှာလေတရုတ်နဲ့ဆက်ဆံရေးကမကောင်းခဲ့ပါဘူး။မကောင်းတဲ့အခါမှာတရုတ်ဘက်ကနေပြီးတော့ဂျန်တဲ့ဒီ supporting body ဒီလက်နဲ့တူပါလို့မရတဲ့ပြင်ပါ။အခုလက်ရှိကျွန်တော်တည်တော့ပါလေ။ဒီတရုတ်က KIA ကိုဂျန်တဲ့ဒီကိုကန်တို့ဟာတို့တရုတ်ကတင်းတင်းပေါ်ပေါ်မထောက်ပံ့ပေနဲ့တရုတ်ကလက်နဲ့မောက်ခုလေးရောင်းလိုက်တယ်ဆိုတော့အတုံးလုံးမျိုးနဲ့တရုတ်လက်နဲ့တည်ရအဲဒီလက်ထဲကိုတော်တော်များများရပါလေဒါတရုတ်တော်လိုင်းသတင်းအနေနဲ့ကျွန်တော်တို့သိရတဲ့အချိန်မှရှိပါတယ်အဲ့ဒီတိုင်းမှာဒီဘက်ကဒီဘုဒ္ဓမြို့ကြီးမင်းအောင်လိုင်းတို့နေနေတုံးတန်တိုင်းပေါ့ဗျာတရုတ်ရဲ့အစဉ်ပြားခံမှာအိန္ဒိယကိုကြီးကတ်တဲ့အနေနဲ့အခုရှိပါတယ
်မိုင်းတထောင်ကျော်ကုန်းတွင်းနဲ့နမိတ်ချင်းထိစပ်နေတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂသဘုံအဖွဲ့ကဇွန်လ4ရက်နေ့တုန်းကခြုံခုံတိုက်ခိုက်ခဲ့တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်16ဦးသေဆုံးခဲ့ပြီးအိန္ဒိယဘက်ကအထူးတပ်ဖွဲ့ဝင်80လောက်ဟာမြန်မာနိုင်ငံဘက်ခြမ်းကိုဝင်ရောက်ပြီးတော့နာဂသဘုံရဲ့စခန်းကိုပြန်ပြီးတော့တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။အဲ့လိုအဖြစ်အပျက်တွေဖြစ်ခဲ့ပြီးတဲ့နောက်အခုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အိန္ဒိယနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ဘူတန်နိုင်ငံတွေကနေဆက်တွေမှာဒါဇင်နဲ့ချီတဲ့သဘုံတပ်ဖွဲ့ဝင်တွေထိစပ်ပြီးတော့အိန္ဒိယအစိုးရကိုစန့်ကျင်တိုက်ခိုက်နေကြတယ်လို့အိန္ဒိယစစ်ဖက်အရာရှိတွေကပြောတဲ့အကြောင်းအိန္ဒိယမီဒီယာတွေမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့နေဆက်မှာရှိတဲ့သဘုံတွေကိုနှိမ်နှင်းပေးတာကိုအိန္ဒိယကမြင်တွေ့လို့သလိုမြန်မာစစ်တပ်အတွက်လည်းစစ်လက်နဲ့ပစ္စည်းတွေနဲ့တင်နန်းတွေပေးဖို့ကန့်လန့်ထားတယ်လို့ဆိုပါတယ်မြန်မာရေတပ်အတွက်အထောက်အကူတွေအိန္ဒိယထံကနေရရှိနိုင်ကြောင်းဗိုလ်မှူးအောင်အောင်လင်းထွတ်ကပြောပါတယ
်ဒီရာဒီသူပြန်တော့ဒီဘင်္ဂလားပင်လယ်ပေါ်မှာဗဟင်းနမ်ဆိုတရုတ်ကိုလည်းအိန္ဒိယကဝန်ခံခြင်းနဲ့နေဆက်မှုကျွန်တော်တို့မရှိပါဘူးတရုတ်ကလည်းအခုဟာတောက်ပြည်ရင်းနဲ့စစ်ကမ်းကိုတို့ပေါ်တပေါ်မျိုးလှုပ်လာတဲ့ကံမှာအိန္ဒိယအနေနဲ့သူ့နိုင်ငံရဲ့နိုင်ငံရေးရလုံခြုံရေးအန္တရာယ်ရှိလာတဲ့ကံမှာဗမာရေတပ်ကလည်းအင်ပါယာမှထုတ်တယ်ပါလေထုတ်တယ်ဆိုတာဗမာရေတပ်မှာဒီရင်တော့ကျွန်တော်တို့ဖြစ်တော့တရုတ်ပြည်ကဝယ်ထားတဲ့သမောတွေတော့ပဲရှိတယ်။ကျန်တဲ့သမောကောင်းကောင်းမရှိတော့နေသားမျိုးရှိပါတယ်။အခုနောက်ပိုင်းတော့ဒစင်းစားနဲ့စင်းစားဆောက်တဲ့နေသားမျိုးရှိတော့အိန္ဒိယစီကတော့ဟိုကတော့ရေတပ်နဲ့ပတ်သက်တဲ့ဥစ္စာတွေကိုတော့သူတို့ဒီကဝယ်လိုက်မယ်လို့ကျွန်တော်တင်တယ်။နောက်အိန္ဒိယကဒါကဘာမှ technology မှာတော့အိန္ဒိယကဒါအများကြီးမြင်ပါတယ်။ communication နဲ့ပတ်သက်တဲ့ဥစ္စာတွေ၊ security နဲ့ပတ်သက်တဲ့ဒီလုံခြုံရေးကိစ္စတွေမှာအိန္ဒိယနဲ့ပမာဏနဲ့ကပေါင်းပြီးတော့မှလုပ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
။ဘုရုနေကဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့မတွေ့ဆုံခင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအိန္ဒိယစစ်တပ်ကကော်ဇွန်နီခင်းပြီးတော့ဂုံပြူတက်ဖွဲ့နဲ့ကြိုးစိုးဂုံပြူခဲ့တာပါ။အခုလိုဗိုလ်ချုပ်မှူးကြီးပေါ်အိန္ဒိယဆိုရဘက်ကနှွေးထွေးစွာကြိုးစိုးရတာနဲ့ပတ်သက်လို့ဘုံမူဟောင်းအောင်လင်းထွေရဲ့အမြင်ကတော့
ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအခုဒါကော်ဇွန်နီခင်းပြီးတော့မှအစ်စ်လောက်ထိကိုကြိုးရတဲ့အစီအမျိုးကဒါလာမဲ့2016ပေါ့လေမာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုသမရရာထူးအတွက်များညွန်မောင်းကောင်းညွန်မောင်းပါလိမ့်မယ်ခင
်ဗျဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံအတွက်အိန္ဒိယနဲ့ဆက်ဆံရေးရာအရေးကြီးတယ်လို့အိန္ဒိယနိုင်ငံဟာမြန်မာနိုင်ငံတိုးတက်ရေးအတွက်ယုံကြည်စိတ်ချရတဲ့မိဖက်နိုင်ငံတနင်္ဂနွေဖြစ်တည်ရည်တည်မှုအတွက်ကျေးဇူးတင်ကြောင်းဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံစဉ်မှာပြောခဲ့တယ်လို့သိရပါတယ်ခင်ဗျ